တန်တမန်ရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်စနေနေ့မှာပဲဌာနကိုအသီးသီးပြန်ရောက်သွားကြပါပြီ။ကနေဒါနိုင်ငံသားတွေဖြစ်တဲ့ Michael Spavor နဲ့ Michael Gorbrick တို့စနေနေ့မနေ့ပိုင်းမှာကနေဒါနိုင်ငံ Alberta ကကယ်လ်ဂရီကိုလေယာဉ်နဲ့ပြန်အောင်လာပြီးဝန်ကြီးချုပ် Justin Trudeau ကကြိုဆိုလိုက်ပါတယ်။သူတို့ဟာ2018ခုနှစ်ကလေးကတရုတ်နိုင်ငံမှာဖမ်းဆီးခံရတာပါ။အမေရိကန်မှာတရားရင်ဆိုင်ဖို့အတွက်အမေရိကန်အာဏာပိုင်တွေတောင်းဆိုနေတဲ့တရုတ် Huawei နည်းပညာကုမ္ပဏီထိပ်တန်းအရာရှိမန်ဝမ်ချိုးကိုကနေဒါမှာဖမ်းဆီးလိုက်ပြီးတရင်နှစ်ပတ်မပြည့်ခင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရက်ပေါင်း1000ကျော်အဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသားနှစ်ယောက်ဌာနေပြောင်းလာပြီးမိနစ်ပိုင်းအကြာမှာပဲ Huawei ကုမ္ပဏီရဲ့ဗန်ဒိုင်းဆိုင်အမှုဆောင်အရာရှိချုပ်မန်ဝမ်ချိုးရဲ့လေယာဉ်ကလည်းတရုတ်နိုင်ငံကိုဆက်အုပ်သွားတာဖြစ်ပါတယ်။သူမှပြန်လွတ်လာတဲ့တရင်ကိုတရုတ်ဗဟိုရုပ်သံကထုတ်လွှင့်ပေးနေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကလည်းသူ့ social media မှာမန်ဝမ်ချိုးကနေဒါကပြန်ထွက်လာခြင်းကစပြီးတင်ထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကလည်းကနေဒါနိုင်ငံသားနှစ်ဦးပြန်လွတ်ပေးဖို့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပါတယ်။